Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းမှာသောရရှင်အပေါင်းကိုရောစိတ်ပါကြည်လင်ချမ်းမြေ့ကြပါစေခင်ဗျာ။ယူအမေရိကန်တန်ရ2018ခုနှစ်ဇွန်လ25ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51တို့ကနေဓာတ်ရိုက်တင်ဆက်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်ပါပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတဲ့သူကြီးညာပေးပါပါအမေရိကန်နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုရင်ဆိုင်တာတွေမလုပ်ဖက်နဲ့ချက်ချင်းပြန်ပြီးပို့ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကုန်ကျငွေဟာဒေါ်လာ12တန်းရှိတယ်လို့စင်ကာပူအစိုးရကသတင်းထုတ်ပြန်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညံဝင်းအောင်ဟ
ုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းအရေးမှာအဓိကတာဝန်ရှိတယ်လို့ယူဆရသူတွေပေါ့ EU ဥရောပသမဂ္ဂကအရေးယူဖို့လှုပ်လာရတာကဘာကြောင့်ပါလဲ
။ဘူးတင်းစင်ခစ်တုံးကတော့ EU အနေနဲ့မြင်တာကတော့အပြောင်းလဲတကယ်ဖြစ်လာပြီ။ဒီမိုကရေစီဖက်သွားနေပြီ
။ဥရောပမြန်မာအရေးလှုပ်ရှားသူဦးဟန်ရောင်ဝေပြောကြားသွားတာပါ။ဒီအကြောင်းနဲ့တူမြန်မာဒီမိုကရေစီရာဆွေးနွေးကံမြန်မာပြည်မှပြည်စာများနဲ့ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတလောအထူးခြားဆန်းပြားသတင်းအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကြော်ကြော်သိန်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံတွင်းကိုတရားဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုဖွင့်ရင်ဆိုင်တာတွေတရားသူကြီးဆုံးဖြတ်ချက်ချတာတွေမလုပ်ဖက်နဲ့ချက်ချင်းပြန်ပြီးပို့ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒီတရားဝင်လာရောက်သူတွေနိုင်ငံတွင်းချူးချော်ဝင်ရောက်တာကိုခွင့်မပြုနိုင်ဘူးလို့သူ့ရဲ့ Twitter စာမျက်နှာကနေရေးခဲ့တယ်လို့အခုဖြစ်နေတဲ့စနစ်ကအမေရိကန်ရဲ့ကောင်းမွန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့တရားဥပဒေစိုးမိုးမှုကိုလေးစားမှုမရှိဘဲစိန်ခေါ်နေတယ်လို့လည်းရှင်းပါတယ်။အမေရိကန်လူမှုကြီးကြပ်ရေးဥပဒေကိုကဘာတဝန်းကလောင်ရဲရဲနေကြပြီးဒီလိုတရားဝင်ဝင်ရောက်လာသူတွေဟာအမေရိကန်နိုင်ငံထွင်းမှာတရားဝင်နေနိုင်ဖို့အတွက်နှစ်ပေါင်းများစွာတန်းစီဆောင်နေကြသူတွေအားလုံးအတွက်တိတ်ကိုမတရားရာရောက်နေတယ်လို့လည်းသမ္မတကပြောပါတယ်။မက္ကဆီကိုနဲ့အလဲပိုင်းအမေရိကန်နိုင်ငံတွေအပြင်တခြားကမ္ဘာနေရာအနှံ့ပြားကစီးပွားရေးအခွင့်အလမ်းပိုကောင်းမွန်အောင်လုပ်ဖို့အမေရိကန်နိုင်ငံနဲ့ထွက်ပြေးခလုံးသူအများပြားကိုအမေရိကန်ပြည်ထောင်စုကတရားရုံးတွေမှာကြားနာပြီးနေခွင့်ပေးခဲ့တာနှစ်ပေါင်းများစွာရှိနေပါပြီ။အခုလူလွန်မှုကြီးကြပ်ရေးဆိုင်ရာတင်ဝင်လုပ်ငန်းစဉ်ဆုံးသက်ဖို့အတွက်သမ္မတထရမ့်ရဲ့တင်းမာတဲ့တောင်းဆိုမှုကလွှတ်တော်မှာအခြေတင်ဖြစ်ဖို့ရှိနေပါတယ်။လွှတ်တော်ဟာအမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒပြောင်းလဲဖို့အတွက်မလုံနိုင်တဲ့နှစ်နဲ့ချီရှိနေပြီဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုလည်းမထုတ်ပြန်နိုင်ပဲဖြစ်နေပါတယ်
။တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာသူနိုင်ရတယ်လို့သမ္မတရီချစ်ထာယက်အာရဝန်ကပြောတယ်လို့သူ့ရဲ့ AK ပါတီနဲ့မဟာမိတ်တွေလွှတ်တော်အမတ်နေရာအများစုကိုနိုင်ရတယ်လို့လည်းပြောပါတယ်။အဲ့မဲ့လေအဓိကတိုက်ခံပါတီကတော့သူတို့အရေးနေနေဆိုတာကြေညာဖို့တိတ်ဆောသေးတဲ့အကြောင်းနဲ့သမရအာရဝန်ဟာဇူလိုင်လ10ရက်နေ့မှာဒုတိယကြော့မဲပေးပွဲမလုပ်ရဘူးအတွက်ရဖို့လိုအပ်တဲ့မဲရည်တွေ50ရာခိုင်နှုန်းကိုမရဘူးလို့ယုံကြည်တဲ့အကြောင်းပြောပါတယ်သမရအာရဝန်ကတော့သမရနဲ့အုပ်ချုပ်ရေးဆိုင်ရာတာဝန်တွေကိုထမ်းဆောင်ဖို့အတွက်လူထုကကျွန်တော်တို့ကိုတာဝန်ပေးလိုက်ပါပြီမဲရည်လက်တွေကိုလွှတ်မှုဖို့ဘယ်သူကမှမကြိုးစားဘဲသူတို့ရဲ့မအောင်မြင်မှုကိုဖုံးကွယ်ဖို့ဒီမိုကရေစီကိုထိခိုက်အောင်မလုပ်ကြဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးအစ္စတန်ဘူးမြို့မှာမိန့်ခွန်းတော်တစ်ခုပြောရင်ထည့်ပြောသွားပါတယ်။သမ္မတအာရိုဘန်ကကာလာဒါရှိစူးစမ်းလာပြီး2019ခုနှစ်လူထုဆန္ဒခံယူပွဲမှာဒူဂီမဲဆန္ဒရှင်အကြီးအတွဲအနေငယ်အသာနဲ့ထောက်ခံမှုရထားတဲ့အာနာပူကြီးတဲ့သမ္မတယာရူအတွဲတနင်္ဂနွေနေ့ရွေးကောက်ပွဲဟာအစဖြစ်ပါတယ်။ဒီအချိန်ဤဟာမြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့ဝင်ဒူဂီနိုင်ငံမှာဒီမိုကရေစီနောက်ထပ်အားနည်းစေပြီးလူထုအကြီးကအာနာဆွဲခံအုပ်ချုပ်တာကိုခိုင်မာသွားစေလိမ့်မယ်လို့ဝေဖန်သူတွေကပြောကြပါတယ်။
ဇင်ဘာဘွေနိုင်ငံမှာသမရအီမန်ဆန်မန္နာကာဝါအဲ့တွက်လာမယ့်ရွေးကောက်ပွဲမဲဆော်ပွဲလူလူစုဝေးနေချင်းမှာဘုံပေါက်ကွဲတဲ့အတွက်လူပေါင်း49ဒဏ်ရာရခဲ့တကယ်တယ်လို့ဇင်ဘာဘွေအစိုးရကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်အတိုက်ခံတွေအခိုင်အမာခြေကုပ်ယူထားတဲ့ဒေသမှာမဲဆော်ပွဲမှာဘုံတံကြောင့်သမရကတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးဒုသမရကွန်စတန်တီနိုချဝင်ကာကတော့ဒါဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ကြောင်းပြောပြီးသမရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေကစိုးရိမ်မှုရှိသူတွေကိုကာဝယ်မှုပေးဖို့လုပ်မယ်လို့ပြောပါတယ်။အခုတိုက်ခိုက်မှုကိုဘယ်ဖွဲ့ကလုပ်တယ်ဆိုတာမသိရသေးပါဘူး
။အီသီယိုးပီးယားနိုင်ငံအဒစ်စဘာဘာမြို့တော်မှာစနေနေ့ကနိုင်ငံရေးဆိုင်ရာလူထုစုဝေးပွဲတစ်ခုအတွင်းဖောက်ခွဲမှုလုပ်တာကြောင့်လူ၂ယောက်သေဆုံးရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးလူဦးရေ30ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးအီသီယိုးပီးယားနိုင်ငံမှာရုပ်သံသတင်းဌာနကကြေညာပါတယ်။ဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူအရေအတွက်ဟာဒီမတိုင်ခင်တရက်က6ဦးပဲရှိပါတယ်။ မက်စကဲရင်မြင်ကတက်ခိုက်မှုမှာပေါဝင်ပတ်သက်တဲ့အတွက်ဖန်စီထားသူရေတွက်ဟာအခုအယောက်30ရှိတော့ပါပြီလို့ဖက်ဒရယ်ရဲတပ်ဖွဲ့အကြီးအကဲဇိုင်နုဂျမားကနိုင်ငံပိုင်အီသီယိုးပီးယားအသံလွှင့်ကော်ပိုရေးရှင်းကိုပြောပေမဲ့အသေးစိတ်တွေတော့မပါပါဘူး Ethiopia ရဲ့ပြုပြင်ပြောင်းလဲရေးဝါဒီဝန်ကြီးချုပ်တဲ့ Abiy Ahmed မြို့တော်ကလူလူစုဝေးဘက်မှာမိန့်ခွန်းပြောပြီးချိန်မှာပဲလက်ပစ်ဘုံးနဲ့ပေါက်ခွဲတက်ခိုက်တာပါဝန်ကြီးချုပ် Abiy Ahmed ပြီးခဲ့တဲ့ April မှာတက်လာပြီးတဲ့နောက်ဖမ်းထားတဲ့တရင်တော်အာရုံနီဘောက်ကိုလွတ်ပေးတာအစိုးရကိုဝေဖန်တဲ့တက်ကြွလှုပ်ရှားသူတွေပေါ်ဆွဲချက်တွေကိုယူသိမ်းတာနဲ့စီးပွားရေးဖွင့်ပေးတဲ့အပါအဝင်အဓိကပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်ထားပါတယ
် PA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိไลโทมีดา32กิโลเฮิรตซ์9335ไลโทมีดา40กิโลเฮิรตซ์9433ไลโทมีดา48กิโลเฮิรตซ์6153เนี่ยดุติยานายเวมาไลแลมีดา190กิโลเฮิรตซ์1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโทมีดา20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စင်ကာပူမှာဂျွန်လ12ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်ကုန်ကျငွေဟာအမေရိကန်ဒေါ်လာ12သန်းရှိတယ်လို့စင်ကာပူအစိုးရကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်။အရင်ကသတင်းတွေမှာတော့ဒေါ်လာ15သန်းနီးပါးရှိမယ်လို့ဖော်ပြခဲ့တာပါ။ကုန်ကျစီအများစုဟာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့အတွက်လုံခြုံရေးမှာတုံ့ပြန်တာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်လီဆင်လွန်းကပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာစင်ကာပူနိုင်ငံအတွက်တိတ်ကိုစိတ်ဝင်စားဖို့ကောင်းတာမို့ဒီကုန်ကျစရိတ်ကိုလိုလိုလားလားပဲပေးတာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တင်းငယ်တဲ့ကျွန်းနိုင်ငံလေးတနိုင်ငံလေးနဲ့ရဲဝန်တန်းထောင်နဲ့ချီချထားပြီးဒီထိပ်သီးဆွေးနွေးပွဲအတွက်အထူးလုံခြုံရေးပေးခဲ့ရတာပါ။ဒီလိုလုံခြုံရေးအတွက်သာမကမြောက်ကိုရီးယားခေါင်းဆောင်ကို Saint Regis အဆင့်မြင့်ဟိုတယ်မှာတည်းခိုဖို့လုပ်ပေးရတာပါဝင်များပြားလာတဲ့မြောက်ကိုရီးယားကိုလေအဖွဲ့တော်ပါဇယိတ်ဆိုင်ထုတ်ပေးခဲ့ရတာပါဂျွန်လ12ရက်ထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာသုံးရက်ကြာနေခဲ့တာပါမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေကပထမအကြိမ်တွေ့ဆုံတဲ့ဒီဆွေးနွေးပွဲကနေခိုင်မာတဲ့သဘောတူညီချက်တော့တစ်ခုမှမထုတ်ပြန်ခဲ့ပါဘူးဒါပေမဲ့ထရမ့်နဲ့ကင်မ်လို့ကြားလက်မှတ်ရေးထိုးနိုင်ခဲ့တဲ့မှတ်တမ်းတစ်ခုရှိပါတယ်ဒါကတော့ကိုရီးယားကျွမ်းဆွယ်ဒေသနျူကလ িয়ার လက်နဲ့လုံးဝကင်းစင်ရဲ့အတွက်ကင်မ်ကမပြောင်းမလဲကတိပေးခဲ့တယ်လို့ထရမ့်ကလည်းမြောက်ကိုရီးယားကိုလုံခြုံရေးအာမခံပေးမှာဖြစ်ကြောင်းကတိပေးခဲ့တာပါ
မြောက်ကိုရီးယားရဲ့နျူကလ িয়ার အန်ရီဟာချင်းချောင်းမှုတစ်ခုအဖြစ်ဆက်ရှိနေလို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးတဲ့နောက်အဲ့ဒီအပေါ်မြောက်ကိုရီးယားဘက်ကအပြင်းထန်တုံ့ပြန်ခြင်းပုံမရပါဘူး။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အစိုးရဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးမှာခေတ္တတစ်ခုဖော်ဆောင်သွားမှာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရရဲ့သတင်းတွေကိုထုတ်ပြန်တဲ့ယူရီမင်ဇိုကီရီဝက်ဘ်ဆိုက်မှာတနင်္လာနေ့ကဖော်ပြထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာမှာရေးထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းရင်းဆိုင်ရာအစီအစဉ်အတိအကျကိုတော့ပြောမထားပါဘူး။ကိုရီးယားစစ်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရုပ်ချင်းတွေကတချို့ကိုပြန်လည်လွှဲပြောင်းပေးရေးမြောက်ကိုရီးယားကပေးထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းဘာမှပြောမထားပါဘူးရုပ်ချင်းတချို့ကိုပြန်ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရုပ်ချင်းတွေထည့်ဖို့အတွက်တစ်သားအခေါင်အခုတရာကိုကိုရီးယားနိုင်ငံကိုပိုင်ခြားထားပြီးကုလသမဂ္ဂကကြီးကြပ်နေတဲ့ဒေတာစီကိုအမေရိကန်စစ်ဘက်ကစနေနေ့မှာပဲပို့ပေးထားပါတယ
်အီဂျစ်နိုင်ငံကနိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာချက်ကိုနောက်ထပ်တက်တန်း3လထပ်ပြီးတိုးလိုက်ပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကသူ့ရဲ့ဒီလိုတက်တန်းတိုးမဲ့ဆုံးဖြတ်ချက်ကိုတနင်္ဂနွေနေ့အစိုးရဂက်ဇက်သတင်းမှာထုတ်ပြန်ခဲ့တာဖြစ်ပြီးဒါကိုအီဂျစ်လွှတ်တော်ကနေ9ရက်အတွင်းမှာပဲအတည်ပြုပေးရမှာဖြစ်ပါတယ်။ဒီအရေးပေါ်အမိန့်တက်ရောက်မယ့်နေ့ကတော့ဇူလိုင်လ14ရက်ဖြစ်ပါတယ်။အီဂျစ်နိုင်ငံမှာပြီးခဲ့တဲ့ April လတုန်းကကော့ပတစ်ခရစ်ယာန်ဘုရားကျောင်းတစ်ခုမှာ IS သွေးကြော်တွေနဲ့ဆက်နွယ်နေသူတွေရဲ့ဘုံဖောက်ခွဲမှုကြောင့်အနည်းဆုံး44ယောက်သေဆုံးခဲ့ပြီးတဲ့နောက်မှာနိုင်ငံတော်မှာအရေးပေါ်အခြေအနေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံဟာ IS တိကျရနဲ့နှစ်ပေါင်းများစွာတိုက်ပွဲဝင်နေရတာဖြစ်ပြီးလူလူရွေးကောက်တင်းမြောက်ထားတဲ့အစ္စလာမ်သမ္မတကို2013မှာဖျောက်ချခဲ့ပြီးနောက်ပိုင်း IS တိကျရဘက်ကအင်အားပိုကြီးမားလာခဲ့တာပါ။စစ်တိကျရဟာအီဂျစ်လုံခြုံရေးတပ်သားတွေနဲ့ခရစ်ယာန်တွေကိုအဓိကထားပြီးတော့ပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်
။ဇူလိုင်လ24ရက်တနင်္လာနေ့ကဘာဖလားပွဲစဉ်တွေမှာတော့နာမည်ကြီးအင်္ဂလန်အသင်းနဲ့လက်တီအမေရိကကိုလံဘီယာအသင်းတို့အသီးသီးအနိုင်ရပါတယ်။အိုးစုကြီးကအင်္ဂလန်နဲ့ပနမားပွဲမှာအင်္ဂလန်က6-9တကူးနဲ့အနိုင်ရပါတယ်။အိုးစုကြီးမှာ၄သင်းလုံး2ပွဲစီကစားပြီးတဲ့နောက်အင်္ဂလန်နဲ့ဘယ်လ်ဂျီယံတို့က2ပွဲစီနိုင်6မှတ်စီရထားပြီးတူနီးရှားနဲ့ပနမားက2ပွဲစီရှုံးထားပြီးတမတ်မှမရသေးပါဘူး။အိုးစုကြီးရဲ့နောက်ဆုံးအိုးစုနောက်ဆုံးပွဲစဉ်တွေအဖြစ်မြန်မာစံတော်ချင်းဇွန်လ29ရက်မနေ့စနေနေ့ခွဲမှာအင်္ဂလန်နဲ့ဘယ်လ်ဂျီယံပနမားနဲ့တူနီးရှားရှင်းပိုင်ကစားပါမယ်။အိုးစု H ရဲ့အိုးစုဒုတိယပွဲစဉ်တွေအဖြစ်ဂျပန်နဲ့ဆီနီဂေါတို့တစ်ဖက်2-6စီနဲ့တည်ရကြပြီးပိုလန်နဲ့ကိုလံဘီယာပွဲမှာကိုလံဘီယာက3-6ကိုမရှိနိုင်နိုင်ပါတယ်။အိုးစု H မှာ2ပွဲစီကစားပြီးတဲ့နောက်ဂျပန်နဲ့ဆီနီဂေါကတပွဲစီနိုင်တပွဲစီတည်ရချထားပြီး၄မှတ်စီရထားပါပြီ။ကိုလံဘီယာကတပွဲနိုင်တပွဲရှုး3မှတ်နဲ့ပိုလန်ကတော့အမှတ်မရသေးပါဘူး။ အုပ်စု H ရဲ့အုပ်စုနောက်ဆုံးပွဲစဉ်တွေအဖြစ်ဂျပန်နဲ့ပိုလန်၊ဆီနီဂေါလ်နဲ့ကိုလံဘီယာတို့မြန်မာစံတော်ချိန်ဇွန်လ28ရက်ည7နာရီခွဲမှာတပိုင်းနဲ့တဲရှင်ပိုင်ကစားကြမှာဖြစ်ပါတယ်။အုပ်စုနောက်ဆုံးပွဲစဉ်တွေထဲမှာပထမဆုံးအနေနဲ့မြန်မာစံတော်ချိန်ဇွန်လ25ရက်ည7နာရီခွဲမှာတပိုင်းနဲ့တဲစပီးကစားကြမှာကတော့အုပ်စု A ကဆော်ဒီအာရေဗီးယားနဲ့အီဂျစ်၊ဥရုဂွေးနဲ့အင်ရှင်ရုရှားပါ။ဇွန်လ26ရက်မနက်7နာရီခွဲမှာအုပ်စု B ကအီရန်နဲ့ပေါ်တူဂီ၊စပိန်နဲ့မော်ရိုကိုတပိုင်းနဲ့ကစားပါမယ်။လက်ရှိမှာကတော့အုပ်စု A မှာအင်ရှင်ရုရှားနဲ့ဥရုဂွေးက2ပွဲစီနိုင်6မှတ်အီဂျစ်နဲ့ဆော်ဒီအာရေဗီးယားက2ပွဲစီရှုံးထားတာကြောင့်မှတ်မရသေးပါဘူး။အုပ်စု B မှာနာမည်ကြီးစပိန်နဲ့ပေါ်တူဂီ2ပွဲစီနိုင်2ပွဲစီအသေးနဲ့4မှတ်စီရထားပြီးအီရန်က2ပွဲနဲ့2ပွဲဆို3မှတ်နဲ့မော်ရိုကိုကတော့မှတ်မရသေးပါဘူးခင်ဗျာ
။တင်ရတာနေမယ်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်တဲ့ကိုကျော်ရသိန်းတို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို view ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်မျိုးပိုင်းဖြစ်ရအတွက်ရေးယူမဲ့လူညိုကြီးတပ်ဖွဲ့အရာရှိစီရင် EU ထုတ်ပြန်မဲ့အကြောင်းတင်ပြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာညှဉ်းပန်းနှိပ်စက်မှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအဖြစ်အစုလိုက်အပြုံလိုက်မောင်းထုတ်ခံခဲ့မှုစတဲ့လူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့တန်ခတ်ရေးယူမဲ့မြန်မာစစ်တပ်နဲ့နေကြာသောရဲတပ်ဖွဲ့ဝင်အားရှိ9ဦးအမည်စင်းကိုဒီကနေ့တနင်္လာလူဇင်ဘတ်နိုင်ငံမှာကျင်းပမဲ့ EU ဥရောပသမ္မဂနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာထုတ်ပြန်ကြေညာဖို့ရှိပါတယ်အမေတိုင်းဆောင်ရွက်တဲ့လူညုံကြီးတပ်ဖွဲ့ဝင်အားရှိတွေကိုအပြစ်ပေးရေးယူတဲ့ဥရောပသမ္မဂရဲ့လုပ်ရဟာထိရောက်မှုမရှိလာဘူးလို့ဥရောပအခြေစိုက်မြန်မာရေးလှုပ်ရှားသူတွေကမြင်ပါတယ်မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
အခုလိုမြန်မာလုံခြုံရေးတပ်ဖွဲ့အရာရှိ9ဦးပေါ်ဥရောပသမဂ္ဂရဲ့တန်ခတ်အရေးယူမှုထဲမှာဥရောပနိုင်ငံတွေကိုခီးသွွာလာခွင့်ပိတ်ပင်တာဥရောပနိုင်ငံတွေမှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစတဲ့အချက်တွေပါဝင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုထိထိရောက်ရောက်အရေးယူဖို့ဆိုရင်အဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေကိုပိုးပြီးအရေးယူသင့်တယ်လို့မြင်ကြောင်းဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
်
EU ကရေးယူမဲ့မြန်မာလူညိုရေးတပ်ဖွဲ့ဝင်ရာရှိ9ဦးဟာဥရောပကိုတခါမှလာဘူးသူတွေမဟုတ်တယ်လို့သူတို့ပိုင်ဆိုင်မှုတွေလည်းဒီမှာမရှိပါဘူးနောက်ပြီးပူဂျုံမူကြီးမင်းအောင်လှိုင်ရဲ့နာမည်လေအခုတန်ခတ်ရေးယူမဲ့စီရင်တဲ့မှာမပါဘူးလို့ကျွန်တော်တို့သိရပါတယ်။ EU ရဲ့တန်ခတ်ရေးယူမှုတွေဒီချိန်ကတကယ်ကိုပျော်ပြောင်းလွန်ပါတယ်။ကုလသမဂ္ဂကိုယ်တိုင်ကလူမျိုးလုံးတစ်ဖြတ်မှုဒါမှမဟုတ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ဖော်ပြခဲ့တဲ့ဖြစ်ရတဲ့ဆယ်လကြာပြီးမှဒီအရာရှိ9ဦးကိုပဲခီးသွွာလာခွင့်ပိတ်ပင်မှုမျိုးလောက်ဥရောပသမဂ္ဂကလှုပ်ဆောင်မှာဖြစ်ပါတယ
်။မြန်မာစစ်ဆိုးရအဆက်ဆက်ဥရောပသမဂ္ဂကပိတ်ဆို့အရေးယူခဲ့ပေမဲ့2013ခုနှစ်မှာဦးသိန်းစိန်ဦးဆောင်နဲ့ရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်မြန်မာအပေါ်တန်ခတ်အရေးယူမှုအများစုကိုရုပ်သိမ်းခဲ့ပါတယ်။ဒါပြင်2014ကနေ2020ခုနှစ်အထိအမေရိကန်ဒေါ်လာတန်810နီးပါးမြန်မာနိုင်ငံကိုထောက်ပံ့ဖို့လည်းရထားခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကရိုဟင်ဂျာမွတ်စလင်9သိန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာစစ်တပ်ကမောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ EU ကမြန်မာအပေါ်ချမှတ်ထားတဲ့မူဝါဒမှာအပြောင်းအလဲတချို့ရှိလာတာပါ။ဘယ်ဂျီယံအခြေစိုက်ယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဟန်ညာဝေရဲ့အမြင်ကတော့
ဦးသိန်းစိန်ခေတုံးကတော့ EU အနေနဲ့မြင်တာကတော့အပြောင်းအလဲတကယ်ဖြစ်လာပြီဒီမိုကရေစီဖက်သွားနေပြီအာတိုက်ပွဲတွေလည်းရှော့ချမယ်ငြိမ်းချမ်းရေးယူကြမယ်ဆိုအဲ့လိုမျိုးမြင်ခဲ့ပါတယ်အဲ့ဒါကြောင့်သူတို့ကလည်းအားပေးပြီးတော့မှအများကြီးကူညီခဲ့ပါတယ်ဒါပေမဲ့ဖြစ်ပြောင်းလာပြီးနောက်ဒီမိုကရေစီဖက်လည်းတိုးတက်မှုမရှိဘူးလူအခွင့်အရေးတွေလည်းချိုးဖောက်မှုတွေများလာတယ်တိုက်ပွဲတွေလည်းများလာတယ်ဆိုတော့ EU အနေနဲ့ကတော့ဒီဟာကအလုံးမဖြစ်တော့ဘူးဒီဟာတမျိုးတော့မားနေပြီလို့မြင်တာဖြစ်နိုင်ပါတယ
် EU ကနေမြန်မာကိုပေးနေတဲ့အကူအညီတွေဖြတ်တောက်နိုင်တဲ့အလားအလာရှိမရှိဆိုတာနဲ့ပတ်သက်လို့ဦးဟန်ညာဝေကအခုလိုပြောပါတယ
်ကျွန်တော်ထင်တာတော့ဒီထောက်ပံ့မှုတွေကတော့ချက်ချင်းဖြတ်မှာတော့မဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တို့အနေနဲ့ကမျိုးလင့်ချက်ရှိသေးတယ်။ဒီအခုလိုမျိုးတရောင်နေရောက်ကိုအရေးယူရင်အစိုးရက policy ပြောင်းလာမလားဆိုတဲ့သဘောနဲ့စမ်းကြည့်တယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့ဆက်ပြီးတော့မှဘယ်လိုမှအပြောင်းလဲမရှိဘူး။ပိုပြီးတော့မှလူခွင့်ရေးချိုးဖောက်မှုတွေများလာတယ်ဆိုရင်တော့ဒီဟာကတော့တစ်ချိန်ကျရင်တော့ဆက်ဆံရေးနိုင်ငံကြားမှာထိခိုက်နိုင်ပါတယ်
နိုင်ငံတကာအတိုင်းဝိုင်းကတော့ရိုဟင်ဂျာလို့ခေါ်ဖို့တုံ့နှုံပေမယ့်မြန်မာအစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတရားဝင်အသိမှတ်ပြုထားခြင်းမရှိပါဘူး။ဥရောပသမဂ္ဂဟာမြန်မာနိုင်ငံကိုလက်နက်ခဲယမ်းရောင်းဝယ်မှုပိတ်ပင်တားမြစ်ထားတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလကပဲတက်တန်းထပ်ပြီးတိုးထားတာပါ။အဲ့ဒီတိုးမြင့်လိုက်တဲ့ကန့်သက်ချက်တွေအရမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကိုကုန်ပစ္စည်းရောင်းချတာတချို့ပိတ်ပင်ခဲ့ပြီးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုအစီအစဉ်ကိုလည်းဥရောပသမဂ္ဂကရပ်တန့်ခဲ့ပါတယ်။အဲ့ဒီနောက်ဆက်တွဲအနေနဲ့အခုလိုမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိ9ဦးကိုဒဏ်ခတ်အရေးယူဖို့ထည့်သွင်းဖော်ပြခဲ့ပါတယ်ရှင်။
မင်းညနေဖြစ်ပါတယ်အခုတော့ဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်တရင်းတိုင်းတိုက်ဒေသကြီးအစိုးရအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်စိုက်ပျိုးရေးငှားလုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်ခဲ့ရမှာလက်ရှိချိန်ထိခီးသွွားလုပ်ငန်းသာအောင်မြင်မှုရှိသေးကြောင်းတရင်းတိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကပြောပါတယ်ဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်နဲ့တည်ထောင်တွေ့ဆုံမေးမြန်းထားတဲ့အပိုင်းတစ်ကိုကိုဇော်ဝင်းလိုက်တင်ဆက်ပါမယ်
ကျေတော့လဲလဲမခင်ဗျာကျွန်တော်တို့ VO ရအခုလိုတွေ့ဆုံမြင်မြင်ပြည့်ရတဲ့အကျေစီကျွန်တော်တို့ထူတင်ပါတယ
်ဟုတ်ကဲ
့ဟုတ်ကဲ့ဝင်းကျောက်အခုဆိုလို့ရှိရင် NLD အစိုးရတန်ပြီအာဏာကိုဆက်ပြီးတော့ထမ်းဆောင်လာတာအခုဆိုလို့ရှိရင်နှစ်နှစ်ကျော်ကာလရှိလာပြီပေါ့နော်ဆိုတော့အခုဖက်တန်းလာတဲ့ကာလအတွင်းမှာလည်းဒီတိုင်းပဲခက်ခဲတွေအများကြီးဟိုရုတ်တရက်ဟိုပြောင်းလဲမှုတွေကိုအများကြီးဖော်ဆောင်ရတာဆိုတော့အခက်ခဲတွေလည်းဝင်းကျောက်တို့အများကြီးရှိခဲ့ပါတယ်ဆိုတော့လက်ရှိဝင်းကျောက်တို့လှုပ်ဆောင်နေတဲ့ဟိုအခန်းကဏ္ဍတွေကဟိုဝန်ကြီးချုပ်အနေနဲ့ဒီဖြတ်တန်းလာတဲ့နှစ်နှစ်အတွင်းမှာဘာတွေများအားရကျင်နေမိတာရှိသလဲဘာတွေများကိုစစ်ထရဟိုအားမလို့အားမရဖြစ်တာတွေရှိသလဲဆိုတာလေးကိုအရင်ပြောပြလို့ရမှာ
ဟုတ်ကဲ့အားရကျင်နေတာကတော့ကျမတို့စပြီးတော့ကျမတို့ဒီဒေတာကိုစတာဝန်ယူစင်နေရပေါ့နော်ကျမကဘယ်လိုမျိုးမူဝါဒချမှတ်ခဲ့တယ်လဲဆိုတော့တနင်္သာရီတိုင်းမှာခရင်သုံးခရင်ရှိတယ်ပေါ့အဲဒီခရင်သုံးခရင်ကိုစီးပွားရေးဖို့မျိုးတိုးတက်ဖို့အတွက်ကျမပထမဆုံးစဉ်းစားခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေတာတစ်ခုပဲဖြစ်နိုင်ငံတစ်ခုပဲဖြစ်ဖြစ်စီးပွားရေးဖို့မျိုးတိုးတက်မှုမရှိလို့ရှင်ဒေတာကလည်းဆုပ်ယုပ်မှာအမှန်ပါပဲဒီအတွက်ကြောင့်စီးပွားရေးဖို့မျိုးတိုးတက်မှုကိုကျမတနင်္သာရီတိုင်းမှာရှိတဲ့ခရင်သုံးခရင်ဒဝဲခရင်မှာဆိုလို့ရှင်စိုက်ပျိုးရေးလုပ်ငန်းနဲ့ဖို့မျိုးတိုးတက်ဖို့အတွက်ကျမတို့စပြီးတော့အားယူခဲ့ပါတယ်အဲဘိတ်ခိန်မှာတော့ငါလုပ်ငန်းမှာသူကပင်လယ်ပြင်နဲ့ဟိုတချောင်းလုံးထိဆက်နေတဲ့အတွက်ကြောင့်ငါလုပ်ငန်းကတော့ထူးစားပေးနေတဲ့ကိစ္စတရက်အနေနဲ့ကျမတို့ဆောင်ရွက်ခဲ့ပါတယ်အကော့တောင်းဒေတာကိုစဉ်းစားကြည့်ပြန်တော့ကော့တောင်းမှာလည်းငါလုပ်ငန်းတီတီပပမရှိပါဘူးရှင်နောက်ပြီးတော့ရေပြင်အနေထားကလည်းတစ်ဖက်နိုင်ငံနဲ့နီးနေတယ်ဆိုတော့သူ့မှာဟိုရေပြင် area ကျကျဝန်းမရှိဘူးအဲ့တော့ငါလုပ်ငန်းကိုသူ့အတွက်စဉ်းစားပေးလို့မရတဲ့ကြောင့်ကျမတို့အမတန်လှပတယ်ကျုံမောင်း800ကျော်ရှိတဲ့အတွက်ကြောင့်မလို့ဒါကိုဟိုကျမတို့ရဲ့တဘာဝကပေးလိုက်တဲ့အမွေနှစ်ကိုအသုံးချပြီးတော့ကျမတို့ခီးသွွားလုပ်ငန်းဖို့မျိုးတွေ့တဲ့ပေါ်စပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့တော့စပြီးဆောင်ရွက်ခဲ့တဲ့ဒီလုပ်ငန်းစဉ်သုံးခုမှာကျွန်မအနေနဲ့ဘာကိုအားရကျင်းနဲ့လဲဆိုတော့ခီးသွွားလုပ်ငန်းကိုတော့ကျွန်မတော်တော်လေးကိုအားရကျင်းနဲ့ခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒဝဲဒေသမှာလည်းရှင်ကိုရှင်ဖျားဘူးလုပ်ငန်းဆိုပြီးတော့အဆင်ပြေပြေဖြစ်ခဲ့တယ်လို့ဒီကော့တောင်းဒေသမှာဆိုလည်းနိုင်ငံခြားခီးသွွားတွေတော်တော်များများလာရောက်ပြီးတော့ဒီကျုံခီးစဉ်ဆိုပြီးကျွန်မတို့ဆောင်ရွက်ခဲ့တာကျွန်တော်အောင်မြင်ခဲ့ပါတယ်။အောင်မြင်တဲ့အလျောက်လဲကျွန်မတို့ကဘာတွေစိတ်ခေါ်မှုရှိလာလဲဆိုတော့ဒီခီးသွွားတွေကိုကောက်ကွယ်ဆောင်ရှောက်မှုအတွက်စိတ်ခေါ်မှုရှိလာပါတယ်။သူတို့ရဲ့လုံခြုံရေးသူတို့ကကိုဒေသကိုအလဲခေါ်ပြီးလို့ရှိရင်သူတို့ရဲ့လုံခြုံရေးကိုကျမတို့ကထည့်ပြီးစဉ်းစားပေးရမှာဖြစ်ပါတယ်။နောက်လူမျိုးရေးကိစ္စဝဝတွေဖြစ်တဲ့သူတို့ရဲ့ဈာမရေးပေါ့နော်။အဓိကကတော့ဈာမရေးကိစ္စဝဝကိုလည်းကျမတို့ကတောင်းဝန်ယူရတဲ့အတွက်ကြောင့်ကျမတို့မှဒီစိန်ခေါ်မှုရှိပါတယ်။အဲ့တော့သူတို့တွေပင်လယ်ပြင်ကိုသွားတဲ့အခါမှာအခက်အခဲဆုံးတရားမရှိအောင်ကျမတို့က surveillance ပေါ့နော်။ကျမတို့လိုင်းလံစောင့်ရှောက်တဲ့လုပ်ငန်းကိုလည်းတတ်နိုင်သလောက်ကျမတို့ဆောင်ရွက်ခဲ့ပါတယ်။ပထမဦးပိုင်းတော့ကတော့မဆောင်ရွက်ခဲ့နိုင်ပေမယ့်ခုနောက်ပိုင်းမှာကျမတို့ကို hotel နဲ့ခီးကအခွန်ငွေတွေကဝင်ငွေတချို့တွက်ကိုမျှတပေးတဲ့အတွက်ကြောင့်ကျမတို့သူတို့ကိုစောင့်ရှောက်တဲ့လုပ်ငန်းတွေဆောင်ရွက်ခဲ့ပါတယ်။မဆောင်ရွက်ခင်ကာလတော့ကျမတို့မှတကယ်စိတ်ကောမှုပါပဲ။ဘာဖြစ်လို့လဲဆိုတော့နိုင်ငံသားတိုင်းပြည်ကခီးတွေတွေကိုခေါ်ပြီးတော့တစုံတရာဖြစ်သွားမယ်ဆိုလို့ရှိရင်ကျမတို့မှအများကြီးတောင်းဝန်ရှိပါတယ်ရှင်။ဒီအတွက်ကြောင့်မလို့ဒါအဲ့တော့ကျမရဲ့ပထမအဆုံးစိတ်ကောမှုပေါ့နော်။အဲနောက်စိတ်ကောမှုတစ်ခုကတော့စီးပွားရေးမှာလာရောက်ပြီးရင်းနှီးမြှုပ်နှံဖို့အတွက်ပါ။အဲရင်းနှီးမြှုပ်နှံဖို့အတွက်ကကျမဂျပန်ပြည်ကိုဂျပန်နိုင်ငံကိုနှစ်ခေါက်တိတိကျမသွားပါတယ်။ရင်းနှီးမြှုပ်နှံဖို့အတွက်ဟိုရင်းမော investor တွေကျမတို့ခေါ်ခဲ့ပါတယ်ခေါ်ခဲ့ပြီမြေကျမတို့ဒေတာမှာအခုကြီးတို့တည်တဲ့အတိုင်းပဲလှက်စစ်တမ်းမရှိပါဘူး electric က national grid မရှိတဲ့အတွက်ကြောင့်မလို့လှက်စစ်အားဈေးကြီးပါတယ်သူတို့နိုင်ငံနဲ့နှိုင်းယှဉ်လိုက်လို့ရှင်သုံးဆနီပါလောက်ကိုဈေးကြီးနေတယ်ဈေးကြီးနေတဲ့အတွက်ကြောင့်သူတို့မှာရင်းနှီးမြှုပ်နှံမှုကအဆင်မပြေပါဘူးရှင်အမှန်တိုင်းပြောရမယ်ဆိုပါဆိုသူတို့နိုင်ငံတွေကစက်မှုထွန်းကားတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်လှက်စစ်ကိုအဓိကထားသုံးချတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်ကျမတို့ဒေတာမှာလာရောက်ပြီးတော့မှရင်းနှီးမြှုပ်နှံ ကျင်ပေမဲ့လည်းမမြုံနိုင်နိုင်ခဲ့ပါဘူး။ဒါကတော့ဒုတိယကျွန်မတို့ရဲ့စိတ်ကောမှုပဲဖြစ်ပါတယ်။အခုတော့အဲနိုင်ဒီပေါ့ဟိုဥစားတိုတန်နဲ့ကျွန်မတို့ဟိုဒီ LNG နဲ့မီးပေးဖို့အတွက်စီမံကိန်းလုပ်နေပြီဆိုတော့ကျွန်တော်တို့ဒီပြဿနာလေးလည်းအတော်တန်တော့ဖြေရှင်းပြီးသားဖြစ်သွားပါပြီရှင်။အဲနောက်တစ်ခုကတော့ကျွန်မတို့ဒီရင်းနှဲစိတ်ကမ်းကိစ္စပဲဖြစ်ပါတယ်။ကျွန်တော်တို့ဒဝဲဒေသစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီရင်းနှဲစိတ်ကမ်းကအဓိကအခန်းကဏ္ဍအနေပါဝင်နေပါတယ်။ကိုကြီးသိတဲ့အတိုင်းပဲဒါ Southeast Corridor လို့ခေါ်တဲ့ချစ်တော်အားချရဲ့တကယ်ခီးသွွားလမ်းမကြီးပေါ်မှာရှိတဲ့အတွက်ကြောင့်ဒီပို့ကြီးသားအောင်မြင်သွားလို့ရှိရင်ကျွန်တော်တို့ဒေသစီးပွားရေးလည်းအဆမတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်။ဒါကလည်းဟိုအရင်ဆက်ဆက်တရား၁၄နှစ်လောက်မလုပ်ဖဲနဲ့ထားခဲ့တဲ့အတွက်ကြောင့်တော်တော်လေးကိုပြန်ပြီးအချိန်ယူနေရပါတယ်။အချိန်ယူနေရတဲ့အတွက်ကြောင့်ဒါလည်းကျွန်တော်တို့ရဲ့တနင်္သာရီတိုင်းဒေသရဲ့စိတ်ခေါ်မှုတစ်ခုပါပဲ
။ဟုတ်ကဲ့။အဲ့ဒီရင်းနှီးစီမံကိန်းနဲ့ပတ်သက်လို့ပေါ့နော်။ကျွန်တော်တို့အခုကြားရတာကနိုင်ငံတော်အစိုးရအနေနဲ့ဒါကိုဟိုလွန်ခဲ့တဲ့၄-၅နှစ်ကရပ်သွားရပ်ထားခဲ့ရပြီမယ်လေ။လက်ရှိအစိုးရကဒါကိုဦးဆောင်ပြီးတော့ပြန်ဆဖို့စီစဉ်နေတယ်လို့ကျွန်တော်တို့ကြားပါတယ်။အဲ့ဒါပြန်ဆလို့ရှိရင်အော်ဝင်းကျုပ်ကတော့တိုင်းရိုက်တက်ဆာကိုဒေတာထဲမှာဖြစ်တယ်ဆိုဝင်းကျုပ်ကပို့ပြီးတာဝန်ရှိတဲ့သူလို့ဖြစ်နေတာပေါ့နော်ကိုတိုင်းဒေတာထဲမှာဖြစ်နေတော့အဲ့တော့ပြန်ဆလို့ရှိရင်ဘယ်လိုပုံစံနဲ့ပြန်ဆမလဲအီတလီယန်ထိုင်းကငါကတော့သူက contract ရထားတဲ့ company ဖြစ်တယ်ဒါပေမဲ့အခုအဲ့ဒီ company ကရောပြန်ဆရင်အရင်နေရာမှာပဲသူကဥဆောင်ပြီးလုံမလားဆိုတာလေးကိုဝင်းကျုပ်ပြောပြလိုက်ရ
ဟုတ်ပါတယ်အရင်ရခင်ဆိုးရနေရသူတို့စာချုပ်တွေအများကြီးချုပ်ဆိုခဲ့ပါတယ်ကျွန်မသိရတဲ့လောက်စာချုပ်၈ခုလောက်ကြီးကြီးမားမားရှိပါတယ် ITT အခုအီတလီယန်ထိုင်း company နဲ့ကinitial phase ဆိုခေါ်တယ် phase 1ပေါ့ phase 1ကိုအေက9000ကျော်ကိုအဲဒီ italian thai နဲ့သူတို့စာချုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်အဒီအတွက်ကြောင့် italian thai ရအဲဆောင်ရွက်နိုင်သည်ဖြစ်စေမဆောင်ရွက်နိုင်သည်ဖြစ်စေသူတို့ရဲ့အဲသူတို့စာချုပ်ချုပ်ခဲ့တဲ့ area ကိုတော့ကျွန်တော်တို့ကထားပခဲ့ရမှာဖြစ်ပါတယ်အဲဒုတိယ phase အနေနဲ့ second phase ပေါ့သူတို့စာချုပ်ရဆို full phase လို့ခေါ်ပါတယ် full phase ကိုဘာတွေနဲ့အဲသူတို့စာချုပ်ချုပ်ခဲ့လဲဆိုတော့ကျွန်တော်တို့ဆိုးရရယ်မြန်မာဆိုးရရယ်ထိုင်းဆိုးရရယ်ဂျပန်ဆိုရရဲ့သူတို့စာချုပ်ချုပ်ဆိုခဲ့တာပါအဲ့ဒီစာချုပ်ပါစီမင်းစည်းကမ်းတွေတိုင်းကျမတို့ full face ကိုစတင်ပြီးဆောင်ရွက်ဖို့အတွက်ဂျပန်ဂျက်ကဖွဲ့ရ master plan ဆွဲနေပါတယ်အခုကျမတို့ဒီ2018ဂျွန်လဆိုလို့ရှိရင်သူတို့ရဲ့ master plan အပြီးသတ်ပါပြီအဲကျမတို့ဂျာဖြတ်စီရင်ခန်းစာဆိုပြီးတော့ပြီးခဲ့တဲ့နှစ်2019ဒီဇင်ဘာမှာတခါကျမတို့ရှင်းပြခဲ့ပါတယ်သူတို့ရဲ့ plan တွေပေါ့နော်အဲ့တော့ကျမတို့ကြာဖြတ်စီရင်ခံစာကိုကျွန်တော်နားထောင်ခဲ့ပြီးတော့အခုအဲ complete အစီရင်ခံစာကတော့ကျမတို့ဒီ6လပိုင်းပေါ့ဂျွန်လမှာကျမတို့ထွက်မှာဖြစ်ပါတယ်ဒီအစီရင်ခံစာပါလုပ်ငန်းစဉ်တွေအတိုင်းသူတို့ကဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်ဂျပန်ဆိုရရင်မြန်မာဆိုရရင်ထိုင်းဆိုရရင်3ဖလဲကျမတို့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီရင်းနှီးစိတ်ကမ်းကိုအဓိကကောင်းထည့်ပေါ်လာတော့ management committee ရှိပါတယ်ကျမတို့ကတော့ဒေသန္တရအစိုးရဖြစ်တဲ့အတွက်ကြောင့်ဒေသမှာလိုအပ်ချက်တွေပုံမှန်ရေတို့အဲလျှက်စစ်တို့ဒီလိုအပ်ချက်တွေကိုကျမတို့ကစောင့်ဆောင်ပေးရမှာဖြစ်ပါတယ်အလုပ်သမားတွေဒါတွေကိုလည်းကျမတို့ကစောင့်ဆောင်ပေးရမှာဖြစ်ပါတယ်တကယ် management ကတော့သူတို့ MC ရှိပါတယ
်သူတို့က management committee ကလောက်ဆောင
်ဟုတ်ပါတယ်ဟုတ်ကဲ့
အဲ့တော့အခုကတော့ဟိုအီတလီယန်ထိုင်းဆိုတာတော့သူကပုဂ္ဂလိက company ပေါ့နော်အခုဝန်ကြီးတို့ဒီနိုင်ငံတော်အစိုးရရှေ့ဆက်သွားမဲ့ပုံစံကတော့
ဂျီတူဂျီအစိုးရဂျီတူဂျီ
ဟုတ်ကဲ့
ဂျီတူဂျီလုံးပါ
ဆိုတော့ဝန်ကြီးတို့ဂျပန်ကိုသွားတဲ့ခီးစဉ်တွေကလည်းအဲ့ဒီကိစ္စတွေအများကြီးပါမယ်ထင်တယ်
အာဟုတ်ပါတယ်ရှင်ကျမရဲ့ယူဆချက်ကတော့ပေါ့နော်ကျမဒီရင်းနှီးစိတ်ကမ်းကြီးအောင်မြင်လာလို့ရှိရင်ကျမတို့ဒီဒဝေဒေတာဖွံ့ဖြိုးရမယ်ရင်းနှီးစိတ်ကမ်းနဲ့အတူတူတက်ရမယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကဒီ Southeast Corridor မှာရှိတယ်ဆိုပေမဲ့တခြားဒေတာဥပမာအာဆီယံ countries တွေကကုန်နေကိုပဲကျမတို့ကပို့နေမှာလားကျမတို့ဒေတာခံရဲ့ထွက်ကုန်နေရောမရှိရဘူးလားဆိုတော့ဟိုကျမမှာခန်းစားချက်ကလေးရှိပါတယ်ဒီအတွက်ကြောင့်မလို့ကျမကဒီဒေတာမှာကျမတို့မှာခုရောဘာကုန်ကျန်းတွေထွက်တယ်တပ်တုတွေထွက်တယ်ကျမတို့စီမှာအတင်းနေ lab တွေထွက်ပါတယ်ကျမတို့ဒီဓာတ်ရီပေါ်မှာအခြေတည်ပြီးတော့ကျမတို့ကုန်ချောထုတ်လုပ်တဲ့လုပ်ငန်းတွေကိုလာပြီးရင်းနှီးမြှုပ်နှံမှုအတွက်ကျမအနေနဲ့ဖိတ်ခေါ်ခဲ့ခြင်းပဲဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတွေကပို့ကုန်နေဦးပဲကျမတို့ကပို့နေမလားကျမတို့ဒေတာရဲ့ပို့ကုန်နေလဲထွက်ရအောင်ကျမဆောင်ရွက်ခဲ့ခြင်းပဲဖြစ်ပါတယ်အတူတူတခါတည်းတပြိုင်တည်းတည်းစီးပွားတက်ချင်လို့ဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒေတာအတွက်လည်းအကျိုးရှိမယ်နိုင်ငံတော်လည်းအခွန်ကောက်တွေပို့ရမယ်ပေါ့ဆိုတော့အခုစလုပ်ကြမယ်နေရာမှာအခုအရင်အစိုးရလက်ထက်ကရှိခဲ့တဲ့ contract အရာပေါ့နော်စာချုပ်အရာသူတို့မြင်နေရဆွဲပြီးသူတို့ဒီစောက်ကြတော့ဝန်ကြီးတို့လည်းသိတဲ့အတိုင်းပဲတချို့အိမ်နေတင်ခံရတယ်မြေတွေတင်ခံရတယ်တချို့ရောကြီးရတယ်မရဘူးယူသားတယ်မယူသားဘူးဆိုတာမျိုးစုံသူ့ဘက်ကိုယ့်ဘက်အပြန်အလှန်ညှင်းခုံပြောဆိုနေကြတာတွေရှိတယ်ဆိုတော့အခုလက်ရှိလဲဟိုရောကြီးမရသေးတဲ့လူတွေရှိတယ်လို့ပြောတာလည်းရှိတယ်ဝန်ကြီးကတော့ကျွန်တော်တို့ပို့သိပါတယ်ဆိုတော့အဲ့ဒီ ရှုပ်ရှင်းကိစ္စတွေကိုဘာလို့ဝန်ကြီးကောင်းပေါ်ကြာလာတာကိုသူကဝန်ကြီးချုပ်နဲ့လက်ရှိအစိုးရကောင်းပေါ်ကြာလာတာကိုအရင်အစိုးရဘလောက်ပဲမကောင်းတာလုပ်ခဲ့လုပ်ခဲ့ကောင်းတာလုပ်ခဲ့လုပ်ခဲ့ကိုကဆက်ပြီးထောက်ဝန်ယူရတယ်ဆိုတော့ကိုကောင်းပေါ်ကြာလာတော့ဝန်ကြီးတို့အဲ့ဒီရှုပ်ရှင်းတွေရောဘယ်လိုဖြေရှင်းသွားမလဲဘာလို့ဒါကြီးကလည်းဟိုညနာပြက်စရာအမဲဆက်တခုလိုဖြစ်နေတာပေါ့နော်
လက်ကဲတင်းတင်းပြဿနာတွေပါအမှန်တကယ်တော့ဒီနေရာတွေကိုရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဆောင်ရွက်မယ်ဆိုလို့ရှိရင်ပြည်သူနဲ့တွေ့ရမှာပါအဲ့ဒီဒေသခံဒီပေါ့ဒီမြေပိုင်ရှင်တွေပေါ့မြေပိုင်ရှင်တွေပဲပြောပြရစီမြေကိုဟိုနေထိုင်နေတဲ့လူတွေဥယျာဉ်စိုက်ပျိုးနေတဲ့လူတွေကျမတို့တွေ့ရမှာဖြစ်ပါတယ်ကျမတို့ခုံသမားတိဖွဲ့တစ်ဖွဲ့လည်းဒီ management committee ကိုကျမတို့ဖွဲ့ပေးထားပါတယ်အခုံသမားတိဖွဲ့ရသူတို့ဒီဒေသခံတွေလည်းပါတယ်ကျမတို့ဆိုးရွားဖွဲ့တွေလည်းပါတယ်နောက်ပြီးတော့ပြည်သူတွေယုံကြည်ရတဲ့ဒီလူတွေလည်းရမရဖားတွေလည်းပါတယ်အဲ့လိုမျိုးခုံသမားတိဖွဲ့တစ်ဖွဲ့ကျမတို့ဖွဲ့ပေးထားပါတယ်ဖွဲ့ပေးပေမဲ့ကျမတို့လုပ်ငန်းစဉ်တွေကိုတော့မဆောင်ရွက်ရသေးပါဘူးကျမတို့ချက်က master plan ကိုလည်းစောင့်နေတဲ့သဘောလည်းဖြစ်ပါတယ်ကျမတို့ခုံသမားတိဖွဲ့တဖွဲ့ဖွဲ့ပြီးတော့မှပြည်သူတွေနဲ့ထိတွေ့ပြီးတော့မှသူတို့နဲ့တေချာဆွေးနွေးညီနိုင်ပြီးဖြေရှာမှာဖြစ်ပါတယ်။နောက်ပြီးတော့ international standard တိုင်းပဲကျမတို့ရောက်ကြည့်ပြီးမှဖြစ်ပါတယ
်။ဟုတ်ကဲ့ဒီစီမံကိန်းကတော့ပြန်ပြီးတော့ revive လုပ်တယ်ပဲဆိုကြပါစို့နော်။ပြန်စဖို့အတွက်ကတော့ဒီနေ့ထက်မှဖြစ်သွားမယ်ဆိုတဲ့သဘောရှိတယ်။
စဒီမှာစ plan မှာမှမူတည်ပြီးတော့ကျမတို့ဟို body full face မှာပေါ့ full face ဆို second face မှာပေါ့ကျမတို့ target pioneer project လေးတွေကျမတို့လုပ်ရမှာပါ။ဒီတနေရာဒီနေရာကိုဒီမြေရှင်ဒီဟိုပြည်သူတွေနဲ့တွေ့စကားပြောဒီမြေကို international ဘယ်လိုမျိုးဘယ်လိုမျိုးယော်မယ်စသဖြင့်အဖက်ဖက်အထန်ဟိုထက်ခါထက်ခါပေါ့နော်ကျမတို့တွေ့ဆုံဆွေးနွေးပြီးတော့မှကျမတို့ဒီမြေတွေကိုစတင်ဆောင်ရွက်မှာပါကျမတို့အဓိကလုပ်ရမှာလမ်းနဲ့ပို့ပဲဖြစ်ပါတယ
်အခုဒီရင်းနှီးစီမံကိန်းကဟိုထိုင်းအစိုးရရဲ့ဂျပန်အစိုးရမြန်မာအစိုးရအစိုးရသုံးဖွဲ့ဆိုင်လောက်ကြမယ်အီတာလီယန်ထိုင်းကုမ္ပဏီရဲ့အခန့်ကဏ္ဍလုံးဝမပါတော့ဘူးရှေ့လျှောက်သွားမယ်အခီးစဉ်မှာအဲ့တဘောလာခ
မဟုတ်ပါဘူးရှင်သူနဲ့သူ့နေရာကိုလည်းပေးပြီးပါပြီဧက9500သူ့အတွက်ချန်လက်ထားပါမယ်သူဆောင်ရွက်ချင်တဲ့အချိန်မှာသူဆောင်ရွက်လို့ရပါတယ်သူ့မှာစီမင်းစည်းကမ်းဥပဒေတွေလည်းစာချုပ်တွေမှာပါပြီးသားဖြစ်ပါတယ်အဲ့တော့သူဆောင်ရွက်ရမယ့်ကိစ္စကိုသူဆောင်ရွက်မှာပါလိမ့်မယ်နောက်ကြံတဲ့မြေမှာမှခုနဆိုးရသုံးသုံးသုံးခုကလောက်ပါမှာရှင
်အခုသူဒီစီမံချက်ကြီးတုံ့ဆိုင်နေတာပေါ့နော်နောက်နေနေရတာသူ့ဘက်က initiative လုပ်မှုအားနည်းတဲ့အပိုင်းရှိတော့အစိုးရအနေနဲ့ဘလောက်တီးခံပြီးတော့စောင့်မလဲဒါကြီးကိုတီးမျောမျောနဲ့သွားဖို့အခုဆိုရင်9နှစ်ကျော်တော့9နှစ်ပတ်ဝန်းကျင်ရှိလာ
သူ့မှာလည်း target ချိန်ရှိပါတယ်ရှင်သူတို့မှလည်းလေသူတို့အရခင်ဆိုရတယ်ကအရင်ဥဟန်စိန်ဆိုအရခင်ဆိုရ MCO ကထာသူတို့ပေးထားတဲ့အချိန်ရှိပါတယ်ကျမတေချာတီးကြမသိလို့ပါအဲ့ဒီပေးထားတဲ့အချိန်ကျော်လွန်ရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူးခုနကျမတို့စီအောင်ဆိုင်တယ်လို့ပါပဲသူတို့၄နှစ်ဆို၄နှစ်၅နှစ်ဆို၅နှစ်ပေါ့သူတို့ duration တစ်ခုသတ်မှတ်ပေးထားပြီးသား
တက်တန်းကုန်သွားရင်တော
့တက်တန်းကုန်သွားရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူ
းဟုတ်ကဲ့ဒီနေ့သားတိုင်းတခြားကျွန်တော်တို့ရန်ကုန်ကနေလာတော့လမ်းနေရာတော့တခြားပြည်နယ်တိုင်းဒေသတွေမတူအောင်တမူထူးခြားပြီးတော့ကောင်းတာကိုကျွန်တော်တို့တွေ့ရတယ်ပြောစမပြုလောက်အောင်ကိုကောင်းပါတယ်ဆိုတော့ဒါပေမဲ့လည်းအခက်အခဲဆုံးပြဿနာဆော့ဆော့ဝင်ကြည့်ပြောသလိုလျှက်စစ်ကိစ္စ National Grid ကမော်လမြိုင်နေရပ်နေတယ်ဆိုတော့တင်းတိုင်းတိုင်းတတိုင်းကြီးလုံးမရဘူးတိုင်းဒေသကြီးတစ်ခုလုံးမရဘူးလို့ဖြစ်နေလျှက်စစ်ကရောဝင်ကြည့်ပဲတော့စပြီးတော့ရနိုင်မယ်ခံမှန်းတယ်
စစ်ကတော့ကျွန်တော်တို့လျှက်စစ်ဝင်ကြီးပြီးခဲ့တဲ့လဘိတ်ကိုလာပါတယ်ဘိတ်မှာလဲ630 MW သူက LNG နဲ့ပါပဲကတန်ကျောနောက်ဘက်မှာလုပ်ပါမယ်အဲဒီ project ကိုဝင်ကြီးကလာကြည့်ချင်းဖြစ်ပါတယ်အဲ့တော့ဒီ30 MW ထက်ကတော့ပြည်တော်စုကပဲဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်တော်စုကပဲဒီဟိုဘက်က610 MW ပါဒီဘက်က Total Company က Total Company ဆိုကျွန်မထင်ပါတယ်အကဲစတော့ဟိုသူတို့ကနှိရှိလာများ gas ထုတ်နေတဲ့ company တခုဖြစ်တဲ့အတွက်ကြောင့်မလို့သူတို့အဲ Total Company ကတော့1200 MW ကိုဒီကံပေါက်သူတို့ gas ထုတ်နေနေရပဲထုတ်လုပ်မှာပါ LNG တချို့ကျွန်မထင်တဲ့ natural gas တချို့နေဖြစ်ပါလိမ့်မယ်ဒီဟာတွေကိုပြီးလို့ရှိရင်တော့ကျွန်မတို့တနင်္သာရီတိုင်းအတွက်ပို့ရှန်လို့ရှိရင်အထက်ဗမာပြည်ကိုပို့မှာဖြစ်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့သွားတဲ့လမ်းတစ်လျှောက်မှာလျက်စစ်မီတိုင်တွေလျက်စစ်ကြိုတွေတွေ့နေကြတာကအဲ့ဒီအတွက်ကြိုတင်ကြည့်
ဟုတ်ပါတယ်ဟုတ်ပါတယ်
ဟုတ်ပါတယ်အဲ့ဒီ
တို့တက်ပ
ါမြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA ရဲ့အမေရိကန်တန်ရဲ့တင်းလာနေမနေ့ပြအစီအစဉ်လေးကိုမနေ့9နိုင်တိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်အတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလာထူကြဆန်းပြသတင်းအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မအေးသနာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်အချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကအမှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook သောရရှင်ကအလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်။ဟုတ်ကဲ့ပါ Messenger ကရေးပို့လာတာ။အခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုဖြိုးဝေလိုင်းလည်းကိုကျမ်းပါစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်။သူကကိုဝင်းဝင်းအပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအယိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်။ကိုမျိုးထွန်းကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။ကျမတို့ရေဒီယိုကနေတနေ့ကိုနှစ်ချိန်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ချိန်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော်။website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောချင်ပါတယ်။ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။သုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျမတို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သက်ပိုင်ဆိုတဲ့သောရရှင်က VOE သတင်းကိုကြိုက်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နီလန်လေးများရှင်ပြောပြပါတယ်ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုတော့ကျမတို့သတင်းတချို့တစ်ဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်အိမ်မှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့သောရရှင်ကတော့သတင်းအမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ Okay ပါ။နားဆင်တဲ့အတွက်လည်းကျွန်တော်တို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မတ်ဝါပါ။မတ်ဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ချင်လို့လိပ်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစေချင်ပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးတော့စာပို့လာပါတယ်ဟုတ်ကဲ့ပါမဝဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်သူလိုမျိုးကျမတို့စီကိုသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါရနော် email လိပ်စာ burmese@voanews.com ကို email ရေးပို့နိုင်ပါတယ်စလုံးပေါင်းက burmese@voanews.com ဖြစ်ပါတယ်ရှင်။ဒ ဒါမှမဟုတ်လေကျွန်တော်တို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လေကျွန်တော်တို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဒါနဲ့ဇော်တန်တိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျွန်မပြီးခဲ့တဲ့ဒီဘက်ကတော့ကလည်းပြောခဲ့ပူပါတယ်နော်ကျွန်တော်တို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာများများဆဆပြောင်းလာတာမဟုတ်ပါဘူးနည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်ကျမတို့ website ပေါ်မှာလည်းအခု meter line အစ်စ်တွေတင်ထားပေးပါတယ်ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အစ်စ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်အဲဒီသောရရှင်ကိုလည်းကျမတို့ meter line အစ်စ်တွေပြန်ပြီးတော့ပို့ထားပါတယ်သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ view မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတော့တင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်ကျမတို့ view မြန်မာပိုင်း website လိပ်စာကတော့ viewnews.com/burmese ဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလို့နေထားနေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဓုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနည်းမျိုးမျိုးဖြင့်စီရင်လို့ရှိကြပါတယ်။အဲ့ဒီလိုစီရင်တဲ့အခါမှာဘဲပါတီဘဲအဖွဲ့အစည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နည်းဖြစ်တော်လည်းကောင်းစီရင်လို့မရပါဘူး။အာဏာဖြင့်စီရင်သောအခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်စ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစီရင်လို့မရှိပါဘူး။မိမိလှုပ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လို့ရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်ပြီဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီဟာပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီသည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အစိုးရတရက်အနေနဲ့ဘလို့စ조사လှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်မဲ့နောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေစကြိုရေးအားဆက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွှတ်တော်မှာမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါသလဲအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိသလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းကြဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြက်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်သာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ဒါနဲ့တော်ရရှင်နေကျွန်တော်တို့ viewer ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျွန်တော်တို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါတယ်ရှင်
ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးအဖြေတွေလုပ်သွားတာနားထောင်လိုက်ရပါတယ်။နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်။ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်။သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲ။ဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာ။တမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့သတင်းကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူး။သူတကာလိုရိုင်းပြတဲ့ဇာတ်တွေမတုံ့လို့ပေမဲ့မျှတမှန်ကန်သောသတင်းများကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်
ဟုတ်ကဲ့ပါဒီတော်ရရှင်ကဒီမှာရတဲ့တည်တင်းအတိုင်းပဲတင်ပေးတာပါဆိုရဲသဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်နော်ဒီမှာရရှိတဲ့တည်င်းကိုတင်ပေးတယ်ဆိုတာကသူများပြောတဲ့တည်င်းကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိတဲ့တည်င်းဆိုတာကတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့တည်င်းနဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှတည်င်းကိုအနေထားအမှန်အတိုင်းတင်ပေးတာကိုပြောတာပါဒီတော်ရရှင်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့သတင်းကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့သတင်းအတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်เนาะဒီတော်ရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ပြီးရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြတ် editor တယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါဦးเนาะသူပြောထားတာနားထောင်ပြီးသွားရင်တော့ပို့ပြီးရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတောက်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာအချိန်ရောလူပါပြရပါတယ်သတင်းတောက်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းရင်းမြစ်နှစ်ခုကနေပြီးတော့တည်ပြုနိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်အလှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညီညွတ်ပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဗတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အမြဲတမ်းကြိုးစားပါတယ်။ခုနကပြောသလိုပဲ3မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ
။ Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လေးလေးစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော့ဒေတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြောပြပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွီတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါသိကုနာထောင်လို့ကောင်းတဲ့သချင်းလေးပါနော်။မမာလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့သချင်းလေးကိုတော်ရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မေဆွီရဲ့မောင်ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်
။မာများပြောတဲ့သွေးခွဲစကားတွေလို့မောင်အသေးလေးကဆွေးမြေးပြီးယုံရင်မောင်တဖြည်းဖြည်းနဲ့ဝေးကြရမယ်လို့မောင်နောက်တန်းရချီချင်မယ်ဆိုDo you need
ာဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားထဲမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်။မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။တွေ့တွေ့ပြီးဝမ်းလဲလို့လား
바이드나죠တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှားဆင်ခဲ့ရတာပါအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်သွားပါမယ်တငယ်မဒိန်ပြဒနာဘယ်လိုအဖြေရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ် VOA မိုင်းအင်ဂျင်နီယာကကုညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမြို့ကြီးမြို့ငယ်တချို့မှာတက်ငယ်မရေမှုသေတံပေးရေးတောင်းဆိုတဲ့လှုပ်ရှားမှုတွေလုပ်ကြပါတယ်။ဆွေးနွေးပွဲဟော်ပြောပွဲတွေလုပ်တာလက်ကမ်းစာဆောင်တွေဖြန့်ဝေတာသေတံပေးရေးဥပဒေပြဋ္ဌာန်းပေးဖို့လက်မှတ်တွေစုဆောင်းကောက်ခံတာစတာတွေလုပ်ခဲ့ကြပါတယ်။နောက်ဆက်တွဲအနေနဲ့တက်ငယ်မရေမှုကျူးလွန်သူတွေကိုသေတံအထိချမှတ်နိုင်ရေးအထူးဥပဒေတရပြဋ္ဌာန်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုတရပြည်သူ့လွှတ်တော်အတွင်းတင်ဆွေးနွေးရသည့်အထိဖြစ်ခဲ့ပါတယ်။အဆိုကိုထောက်ခံတဲ့ဘက်နဲ့ကန့်ကွက်တဲ့ဘက်နှစ်ဖက်အခြေတင်ဆွေးနွေးကြပြီးနောက်ဆုံးမဲခွဲဆုံးဖြတ်ကြပါတယ်။ကံမကောင်းအကြောင်းမလှစွာပဲအဆိုကိုထောက်ခံသူ148၊ကန့်ကွက်သူ228မဲနဲ့အဆိုရှုံးနေပြီးမှတ်တမ်းတင်တဲ့အဆင့်လောက်နဲ့ပဲထားခဲ့ကြရပါတယ်။မြန်မာနိုင်ငံမှာမဒိမှုတက်ငယ်မဒိမှုဖြစ်ပွားနေတာဘယ်အခြေအနေဆိုင်နေပြီလဲ။ဘလို့ကင်တွယ်ဖြေရှင်းနိုင်မလဲဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်
။ပထမအဆင့်ကြည့်ဖို့လိုတာကမြန်မာနိုင်ငံမှာမဒိမှုဖြစ်ပွားနှုန်းမြင့်လာနေသလားတက်ငယ်မဒိမ့်မှုရောပိုးပြီးများလာနေသလားဆိုတာပါတိတိဝင်ကြီးဌာနရဲ့ဖော်ပြချက်အရမြန်မာနိုင်ငံတဝန်း2016ခုနှစ်မှာမဒိမ့်မှု1100ဖြစ်ခဲ့ပြီး2019ခုနှစ်မှာ1405ခုဖြစ်ပါတယ်ဒါဟာတစ်နှစ်အတွင်းမဒိမ့်မှု1300ခန့်နှုန်းလောက်တိုးလာတာမို့အတော်လေးကိုစိုးရိမ်စရာကောင်းပါတယ်ရဲတပ်ဖွဲ့ရဲ့သတ်မှတ်ချက်အရမဒိမ့်မှုဆိုတာလူသတ်မှုပြန်ပေးဆွဲမှုတပြားတိုက်မှုတို့လိုအမှုကြီး10မျိုးစီးရင်ဝင်ဖြစ်တာမို့လက်ရှိမြန်မာနိုင်ငံအမှုကြီး10မျိုးထဲမှာမဒိမ့်မှုကအများဆုံးဖြစ်နေတယ်လို့တောင်ပြောလို့ရပါတယ်ဒါကလည်းမကောင်းတဲ့ကိစ္စပါအလားတူ2016ခုနှစ်မှာတက်ငယ်မဒိန်681မှုဖြစ်ပွားရာကနေ2019ခုနှစ်မှာ698မှုဖြစ်လာတာမို့ဒါဟာလဲ73ရာခိုင်နှုန်းကျော်မြင့်တက်လာတဲ့သဘောပါပဲ။စီးရင်အရာတရက်မှာမိန်းကလေး4ယောက်နှုန်းမဒိန်ကျင့်ခံနေရပြီးမဒိန်မှု3မှုမှာ2မှုဟာ16နှစ်မပြည့်သေးတဲ့ကလေးနဲ့မိန်းကလေးငယ်တွေဖြစ်နေတာကလဲအတော်လေးကိုအကြီးတန်းအယုတ်ဆိုးစေပါတယ်။တကယ်တော့ဒီကိန်းကနေဖော်ပြချက်တွေဟာမဒိမ့်မှုကိစ္စတက်ငယ်မဒိမ့်မှုကိစ္စပြည်သူတွေကြားပြောနေဆိုနေဝေဖန်နေကြတဲ့ကြားထဲမှာကိုပဲတစ်နေ့တစ်ခြားမြင့်တက်လာနေတာမျိုးပါဒီထဲမှာမဒိမ့်မှုဖြစ်ပြီးကမှသက်ဆိုင်ရာအာဏာပိုင်တွေဘက်ကကြားဝင်ဆေးဆက်ညှိနှိုင်းပေးရင်းရော်ကြေးလောက်နဲ့ကြေအေးပေးလိုက်ကြတဲ့အမှုခင်းစည်ရင်းစရာအချက်လက်တွေမပါသေးပါဘူးဒါကြောင့်လဲပြည်သူတွေတက်ကြွလှုပ်ရှားသူတွေဟာမဒိမ့်မှုနဲ့တက်ငယ်မဒိမ့်မှုစန့်ကျင်ရေးကျူးလွန်သူတွေကိုတေတံပေးနိုင်တဲ့ဥပဒေပြဋ္ဌာန်းပေးရေးဆန္ဒပြပွဲတွေလုပ်လက်မှတ်ထိုးပွဲတွေလုပ်ရင်းနောက်ဆုံးလွှတ်တော်တွင်အဆိုတင်တဲ့အဆင့်ထိရောက်သွားရတာပ
ါတက်ငယ်မတည်းမှုကျူးလွန်သူတွေကိုတေတံချမှတ်နိုင်တဲ့အထိအေးအေးယူနိုင်မဲ့အထူးဥပဒေရေးဆွဲပြဋ္ဌာန်းပေးရေးအဆိုကိုပြည်သူ့လွှတ်တော်အတွင်းတင်သွင်းသူကတော့ရသေးတော်အမတ်ဒေါခင်စောဝေဖြစ်ပါတယ်သူကခုနောက်ပိုင်းတက်ငယ်မတည်းမှုဖြစ်ပွားတာတွေစိတ်လာတဲ့ဖခင်ရင်ကသမီးရင်ကိုကျူးလွန်တာမျိုးရှိလာရုံမကမရင်ချင်းခံရတဲ့ကလေးတွေအရွယ်ဟာဆယ်ကျော်သက်တွေမကတော့ပဲဥမေမေစာမမြောက်အသက်နှစ်နှစ်သုံးနှစ်အရွယ်ထိဖြစ်လာတာကလည်းစိုးရင်စရာကောင်းတယ်ဒါကြောင့်သေတံလိုထိရောက်တဲ့ပြစ်ဒဏ်ချမှတ်သင့်တယ်လို့ဆိုပါတယ်အဆိုကိုကန့်ကွက်သူတွေဘက်ကတော့မရင်မှုဆိုရင်ထောင်ဒဏ်10နှစ်ကနေအနှစ်20အထိချနိုင်တယ်လို့ငွေဒဏ်မှာချနိုင်တဲ့အကြောင်းမရင်လူသတ်မှုဆိုရင်တော့သေတံချမှတ်ခံရမှာဖြစ်ကြောင်းပြောဆိုဆွေးနွေးကြပါတယ်တက်ငယ်မရင်မှုကျူးလွန်တဲ့သူကိုသေးတံပေးဖို့ဥပဒေတရားပြဋ္ဌာန်းရေးဆောင်ရွက်ရမှာကျူးလွန်သူဟာသေတံကြားခံရမှာဖြစ်တာကြောင့်အဓိကသက်သေဖြစ်တဲ့ကျူးလွန်ခံရသူကိုသက်သေဖျောက်ဖျက်တဲ့အနေနဲ့ တပ်ဖြတ်တာမျိုးတွေပုံမူဖြစ်ပွားလာနိုင်တာကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့ပြည်တော်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမျိုးတင့်ကလည်းလွှတ်တော်တွေဆွေးနွေးမှုမှာအကြံပြုပြောကြားပါတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့လူဖွဲ့စည်းတဲ့မှာလူချင်းဝင်တဲ့အညီအပြန်အလှန်ပြုမှုဆက်ဆံနိုင်ဖို့အခြားနည်းလမ်းဖြစ်တဲ့လူမှုရေးအနေနဲ့ကြိုတင်ထိန်းချုပ်တာမရိမှုဖြစ်ပွားနိုင်တဲ့အခြေအနေတွေကိုကြိုတင်ရှော့ချတာတွေမျှတစွာဆောင်ရွက်ပေးနိုင်မှမရိမှုကျူးလွန်တာတွေကိုရော့ကျအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ဒီလိုအခြေတင်ဆွေးနွေးပြီးမှအဆိုရှုံးနိမ့်ခဲ့တာပါဒီနေရာမှာလူကယ်ပြန်ဒုဝင်ကြီးဦးစိုးအောင်တင်ပြတာတွေကိုတော့အလေးနက်ထားစဉ်းစားကြရမှာပါလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့မရိမှုတက်ငယ်မရိမှုတွေနဲ့ပတ်သက်ရင်မဖြစ်ပွားအောင်ကြိုတင်ကာကွယ်တာမျိုးကလည်းဖြစ်ပွားပြီးမှထိထိရောက်ရောက်အရေးယူတာမျိုးနှီးတူအလွန်အရေးကြီးပါတယ်ဒီအတွက်ဘလို့ကာကွယ်တားဆီးမှုတွေလုပ်နိုင်မလဲစဉ်းစားတွက်ဆကြရပါမယ်မရိမှုနဲ့တက်ငယ်မရိမှုဖြစ်ပွားတာတွေနဲ့ပတ်သက်ရင်ကျူးလွန်သူတွေကဘာကြောင့်ကျူးလွန်ကြသလဲဘယ်အခြေအနေမျိုးမှာကျူးလွန်ကြသလဲကျူးလွန်ခံရသူနဲ့လူအတိုင်းဝိုင်းကအဲ့ဒီလိုအခြေအနေမျိုးကိုဘာကြောင့်မတားဆီးမကာကွယ်နိုင်ရသလဲဆိုတာအရင်လေ့လာဆန်းစစ်ကြည့်ရမှာပါပြည်ထောင်ဝင်ကြီးဌာနဘက်ကတော့တက်ငယ်မရိမှုကျူးလွန်တာနဲ့ပတ်သက်ပြီးခံစားလို့အရမ်းမှုစိတ်ကြွစေသုံးဆွဲလို့ကလေးငယ်တွေပင်ကိုအားနေတာကိုအခွင့်ကောင်းယူလို့ရလို့လိန်နဲ့ပတ်သက်တဲ့ဓာတ်ပုံနဲ့ရုပ်ရှင်တွေကြည့်မိလို့လူမှုပတ်ဝန်းကျင်နဲ့တရားဥပဒေဗဟုသုတအသိဉာဏ်နဲ့ပါလို့ဆိုပြီးသုံးသပ်ထားပါတယ်။အသက်16နှစ်အထက်မိန်းကလေးတွေမရင်းချင်းခံရတာနဲ့ပတ်သက်ပြီးမိန်းကလေးတွေကိုယ်တိုင်အရက်သေးစားတောက်စားတဲ့အချက်ကိုထိတ်ဆုံးမှဖော်ပြထားပါတယ်။ကျန်တာတွေကတော့ကာမရာကစိတ်ကြွဆေးတွေလွယ်လင့်တကူဝယ်လို့ရနေတာညဉ့်ညမ်းတပ်ပုံနဲ့ဗီဒီယိုတွေကိုအလွယ်တကူကြည့်လာနိုင်တာမိခင်နဲ့ဖခင်အတူနေတာကိုတွေ့ပြီးအတုခိုးတာလင်ပါမရပါသားသမီးတွေကိုအုတ်ထိမ့်မှုညံဖျင်းတာစတဲ့အချက်တွေဖော်ပြထားပါတယ
်ပုံမလင်းလင်းပြောရရင်ပြည်ထရေးဝန်ကြီးဌာနရဲ့သုံးသပ်ချက်တွေဟာစနစ်တကျသူတည်သနာလုပ်ထားတာမဟုတ်လို့အပြည့်အဝယုံကြည်စိတ်ချလို့မရနိုင်ပါဘူးဒီအတွက်လွတ်လပ်တဲ့အဖွဲ့အစည်းတွေလိုမျိုးကဖြစ်ပွားခဲ့တဲ့မှုကင်းတွေကိုအခြေခံပြီးစနစ်တကျသူတည်သနာလုပ်သင့်ပါတယ်။ဒါကိုပြည်ထရေးဝန်ကြီးဌာနဘက်ကလည်းခွင့်ပြုအကူအညီပေးသင့်ပါတယ်။အဲ့ဒီသူတည်သနာရလထွက်ပေါ်လာမှသာအသိပညာပေးတာမျိုးလိုကာကွယ်တာမျိုးလိုနောက်ထပ်ဘာတွေဆက်လုပ်မလဲဆိုတဲ့စီမံချက်မျိုးစနစ်တကျရေးဆွဲအကောင့်ထဲဖော်သင့်ပါတယ်။ဒီလိုအကောင့်ထဲဖော်ခြင်းဟာတက်ငယ်မရေမှုကျူးလွန်သူတွေကိုတည်တံပေးဖို့ဥပဒေပြဋ္ဌာန်းတာထက်ပိုပြီးထိရောက်မှုရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပြီးမှာတော့အခုတခါကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။ကိုညင်းညာနဲ့မတ်ဤတန်စင်တို့ကပြောပြမှာပ
ါ။ဝါတာလူးစစ်ပွဲမှာပြင်သစ်အီဂရစ်နပိုလီယံဆောင်းခဲ့တယ်လို့ဆိုရဲထိတ်ချွန်နှစ်ခုပါတဲ့စစ်အုပ်ထုပ်တစ်လုံးကိုဒေါ်လာ၄သိန်းကျော်နဲ့လေးလံတင်ရောင်းချခဲ့ပါတယ်။ဒေါ်လာ5000လောက်ပဲတန်ဖိုးရမယ်လို့ခန့်မှန်းထားတဲ့ဒီအုပ်ထုပ်ကိုအခုလိုဈေးအမြင့်ကြီးပေးဝယ်သွားတဲ့အတွက်ပြင်သစ်အီဂရစ်နဲ့ပတ်သက်တဲ့ရှေးဟောင်းပစ္စည်းတွေကိုလူတွေစိတ်ဝင်စားဖို့ရှိနေတာကိုပြသလိုက်တာလည်းဖြစ်ပါတယ်။နပိုလီယံဟာဒီပီခုံးအုပ်ထုပ်ကိုတခြားလူတွေလိုအချို့နှစ်ဖက်ကိုအရှိနေနောက်မှာမထားဘဲနဲ့ဘေးဒဏ်ဝတ်တဲ့အတွက်သူ့ကိုစစ်မြေပြင်မှာအလွယ်တကူသတိထားမိစေတာပါ။ဘယ်သူဝယ်တယ်လဲဆိုတာကိုတော့မသိရပါဘူး။သူအာဏာရတဲ့15နှစ်အတွင်းဝတ်ဆင်ခဲ့တယ်လို့ယုံကြည်ရတဲ့ဒီအုတ်ထုပ်အလုံး120ထဲမှာဒီအုတ်ထုပ်ပါဝင်တယ်လို့ယူဆရပြီးတော့တိကျသိကြတဲ့အထောက်အထားတော့မရှိပါဘူးပြင်သစ်အုတ်ထုပ်ထုတ်လုပ်သူပော့ပက်ကအများစုကိုချုပ်လုပ်ခဲ့တာဖြစ်ပြီးတော့ဒီထဲမှာရှိတဲ့ဒစိမ့်ကိုနပိုလီယံကမကြိုက်တဲ့အတွက်ခွာထုတ်လို့ရှိတယ်လို့လေးလံတဲ့ရောင်းချသူကပြောပါတယ်အခုဒီအုတ်ထုပ်ကတော့1815ခုနှစ်ဝါတာလူးစစ်ပွဲအပြီးမှာစစ်နိုင်တဲ့ထိမ့်မဲ့အဖြစ်ပူကြီးတယောက်ကယူဆောင်ပိုင်ဆိုင်ခဲ့တယ်ဆိုတဲ့မှတ်တမ်းတော့အတည်ပြုနိုင်ခဲ့ပါတယ်မိသားစုကအစဉ်ဆက်ထိမ့်သိမ်းစောင့်ရှောက်ခဲ့ပြီးတော့ပြီးခဲ့တဲ့ရာစုနှစ်အကုန်မှာပြင်သစ်လူမျိုးစုဆောင်းသူတယောက်ကိုရောင်းခဲ့တာလည်းဖြစ်ပါတယ်
UK နိုင်ငံလန်ဒန်မြို့က Hyper ဘန်းညံကြီးတဲကရေကန်ထဲမှာရှေးဟောင်းအီဂျစ်ဂူသင်းကျိုင်းပုံစံတူတစ်ခုရောက်နေပါတယ်။မီတာ20အမြင့်ရှိတဲ့ဂူသင်းကျိုင်းဟာပိရမစ်တွေလိုထိပ်ပိုင်းအချွန်မဟုတ်ဘဲနဲ့ထိပ်မှပြတ်နေသလိုအပြားပုံစံမျိုးလှုပ်ထားတာပါ။ဒေါင်လိုက်မျက်နှာပြင်နှစ်ခုနဲ့အဆောင်မျက်နှာပြင်နှစ်ခုပါရှိပြီးတော့အနီအဖြူနဲ့ခရမ်းနုရောင်တွေတုပ်လိမ့်ထားတဲ့ရေတိုင်ကြီးတွေနဲ့လှုပ်ထားပြီးတော့ဒီအမှုပညာလက်ရာကိုဘူလ်ဂေးရီးယားမှာမွေးဖွားတဲ့အမှုပညာရှင်ခရစ်စတိုကဖန်တီးခဲ့တာပါ။ဘာအတွက်ကြောင့်ဆိုတာမပြောဘဲနဲ့အမှုပညာကိုဒီတိုင်းခန်းစားဖို့ပဲလို့သူကပြောပါတယ်အလျားမီတာ60ရှိပြီးအနံကတော့မီတာ30ရှိတဲ့ဒီတိုင်းကြီးအဆောက်အုံကြီးကိုဧပြီလခဲကစတင်ဆောက်လုပ်ခဲ့တာပါ55ဂါလန်ဆန်စီတိုင်းကြီးတွေကိုတုံးထားပြီးတော့ မျောမတော့အောင်ကြောက်စူးတွေနဲ့လည်းချိန်ထားပါဗျ။ဖွင့်ပွဲအခမ်းအနားကို Serpentine Gallery ဥက္ကဋ္ဌဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg လည်းတက်ရောက်ခဲ့ပါဗျ။
ဗဇာနိုင်ငံမှာကမ္ဘာဖလားဘလုံးပွဲကျင်းပနေတဲ့အချိန်တည်းမှာကိုပဲ19ရာစုစစ်ဗိုလ်ချုပ်ကြီးတွေရဲ့ဝတ်ဆောင်ကိုဝတ်ဆင်ထားတဲ့နာမည်ကြီးဘလုံးသမားကြီးတွေရဲ့ပုံတူပကြီကားတွေကိုနိုင်ငံရဲ့အနောက်မြောက်ပိုင်းမှာရှိတဲ့ Saint Petersburg မြို့ကအနုပညာအကယ်ဒမီအကြောင်းမှာပြသနေပါတယ်။ခန္ဓာဝေဘလုံးသမား40လောက်ပါဝင်ပြီးတော့ Ronaldo, Messi, Ibrahimovic နဲ့ Josh Best, Maradona, Totti တို့လိုဘလုံးကြော်မော်တွေလည်းပါဝင်ပါတယ်။ဒီပကြီတွေအားလုံးကိုလက်နဲ့ရေးဆွဲထားတာမဟုတ်ဘဲနဲ့ Digital ပကြီရေးဆွဲတဲ့နည်းနဲ့လုပ်ထားတာပါလို့ပုံတွေကိုဖန်တီးသူအီတလီအနုပညာရှင် Fabrizio Birimbelli ကပြောပါတယ်။သူကိုယ်တိုင်လည်း AS Roma ဘလုံးအသင်းကိုအားပေးသူဖြစ်ပြီးတော့ဒီပုံတွေကိုဘလုံးအားပေးရပြည်သက်တွေသဘောကျစေဖို့ပြီးခဲ့တဲ့3နှစ်လောက်ခရဲကဖန်တီးခဲ့တာလို့သူကပြောပါတယ်။ဒီပကြီကားတွေကို Saint Petersburg မြို့ကပြလိုက်မှာဇူလိုင်လ5ရက်နေ့ထိပြသထားမှာလည်းဖြစ်ပါတယ်ရှင်။
ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်အင်္ဂါည VOA တိုင်းရိုက်လီလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပ
ါ။သောတာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအပါအဝင်2018ကြားပြတ်နဲ့2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာတော့ပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းကိုရွေးချယ်ဆောင်ရွက်သွားမယ်လို့ညီလာခံအပီးသတင်းစာရှင်းလင်းပွဲမှာပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ရုံးဖုန်းနံပါတ်က12392382555လေးဖြစ်ပြီးဆွေးနွေးလိုတဲ့အကြောင်းအရာကို burmese@voanews.com email လိပ်စာကိုလည်းပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ် VOA ကနေထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကိုအမြန်ဆုံးစာရေးသားနိုင်တာကတော့ email လိပ်စာဖြစ်ပါတယ် burmese@voanews.com ဖြစ်ပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော့တွင်သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံတွင်တရားဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုဖွင့်ရင်ဆိုင်တာတွေတရားသူကြီးဆုံးဖြတ်ချက်ချတာတွေမလုပ်ဘဲချက်ချင်းပြန်ပို့ဖို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါတယ်ဒီတရားဝင်လာရောက်သူတွေနိုင်ငံတွင်ကျူးကျော်ဝင်ရောက်တာကိုခွင့်မပြုနိုင်ဘူးလို့သူ့ Twitter ကရေးတယ်လို့အခုဖြစ်နေတဲ့စနစ်ကအမေရိကန်ရဲ့ကောင်းမွန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့တရားဥပဒေစိုးမိုးမှုကိုအလေးစားမှုမရှိဘဲနဲ့စိန်ခေါ်နေတယ်လို့လည်းရေးပါတယ်စင်ကာပူမှာဂျူနာ၁၂ရက်နေ့ကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်ကုန်ကျငွေကအမေရိကန်ဒေါ်လာ12သန်းရှိပတယ်လို့စင်ကာပူအစိုးရကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်ကုန်ကျစရိတ်အများစုကအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့အတွက်လုံခြုံရေးမှာတုံ့ပြန်တာလို့စင်ကာပူဝန်ကြီးချုပ်ကပြောပါတယ်အီဂျစ်နိုင်ငံကနိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာချက်ကိုနောက်ထပ်တက်တန်း3လထပ်ပြီးတိုးလိုက်ပါတယ်အီဂျစ်သမ္မတအဗ်ဒယ်ဖတ်တာ LCC ကသူ့ရဲ့ဒီလိုတက်တန်းတိုးမဲ့ဆုံးဖြတ်ချက်ကိုတနင်္လာနေ့မှာထုတ်ပြန်ခဲ့တာဖြစ်ပြီးဒါကိုအီဂျစ်ဖလွတ်တော်ကလည်း9ရက်အတွင်းအတည်ပြုပေးရမှာဖြစ်ပါတယ်တနင်္လာနေ့ကမ္ဘာဖလားပွဲစဉ်တွေမှာနာမည်ကြီးအင်္ဂလန်အသင်းနဲ့လက်တင်အမေရိကကိုလံဘီယာအသင်းတို့အနိုင်ရပါတယ်အုတ်စုဂျီကအင်္ဂလန်နဲ့ပနားမားပွဲမှာအင်္ဂလန်က6-2နဲ့နိုင်ပါတယ်အုတ်စု H ရဲ့ဒုတိယအောက်စုဒုတိယပွဲစဉ်ဖြစ်တဲ့ဂျပန်နဲ့ဆင်နီဂေါတို့ကတစ်ဖက်2-0နဲ့တည်ကြပြီးပိုလန်နဲ့ကိုလံဘီယာတို့ပွဲမှာကိုလံဘီယာက3-2မရှိနဲ့နိုင်ခဲ့ပါတယ်။အောက်စုနောက်ဆုံးပွဲစဉ်တွေထဲမှာပထမဆုံးအနေနဲ့မြန်မာဆန္ဒဂျင်းဂျွန်းလ28ရက်ည8:00ခွဲမှာစပြီးတော့ကစားမှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမာဆန်ဒိုဂျီမနေ့6:90လိုင်းနိုမီတာ24 40 51နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာပါ တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.